ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပနေတဲ့53ကြိမ်မြောက်လူခွင့်ရေးကောင်စီညီလာခံမှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်အသိခံဖို့ American Auditor မဟောင်း Tom Andrews ကိုလူခွင့်ရေးကောင်စီဥက္ကဋ္ဌကအင်္ဂါနေ့မှာအမည်စရင်းတင်သွင်းလိုက်ပါတယ်။တက်တန်းကုံဆုံးသွားပြီဖြစ်တဲ့ပေါမုခရန်ဟီလီနေရာမှာခန့်အပ်ဖို့ Tom Andrews ကိုကုလသမဂ္ဂရွေးချယ်ပြီးဘာကြောင့်အမည်စရင်းတင်သွင်းခဲ့တာလဲဆိုတာနဲ့သူ့ရင်တာဝန်ထမ်းဆောင်ခဲ့သူတွေနဲ့ဘာကွာခြားချက်တွေရှိနိုင်တယ်လဲဆိုတာကိုတော့မတ်အင်ဂျင်နိုင်ကစူးစီးတင်ပြပေးထားပါတယ်
။ American Outlet.com အမဟောင်း Tom Andrews ဟာလွန်ခဲ့တဲ့အနှစ်20ကျော်ကတည်းကမြန်မာနိုင်ငံမှာလူခွင့်ရေးတိုးတက်လာအောင်ကူညီပံ့ပိုးပေးခဲ့သူဖြစ်ပြီးမြန်မာအရေးနဲ့ပတ်သက်လို့လည်းကြွမ်းကြွမ်းကျင်ကျင်သိထားသူတဦးဖြစ်တာကြောင့်ကုလသမဂ္ဂမှာမြန်မာနိုင်ငံရဲ့အခြေအနေကိုမြန်မြန်ဆန်ဆန်စုံစမ်းစစ်ဆေးပြောဆိုနိုင်မဲ့အထူးကိုယ်စားလှယ်အဖြစ်သူ့ကိုရွေးချယ်ပြီးလူခွင့်ရေးကောင်စီဥက္ကဋ္ဌ Elizabeth T.G. Fizzle Barker ကအမည်တင်သွင်းခဲ့တာဖြစ်တယ်လို့ဒီတိန်အခြေစိုက် Burma Campaign UK ဖွဲ့ရဲ့အမှုဆောင်ညွှန်ကြားမှု Mark Farmana ကပြောပါတယ်
Tom Andrews is a former US congressman. He in the past
Tom Andrews ဟာအမေရိကန်အလို့တော်မှဟောင်းတူဖြစ်ပါတယ်။မြန်မာအရေးကိုနှစ်ပေါင်းများစွာကူညီဆောင်ရွက်ခဲ့သူဖြစ်တဲ့အတွက်မြန်မာနဲ့ပတ်သက်လို့ကောင်းကောင်းနားလည်သူတူပါ။နောက်ပြီးပြည်ပမှာဖွဲ့စည်းခဲ့တဲ့အမျိုးသားညွန်ပေါင်းအစိုးရ NCGUB ရဲ့အကြံပေးအဖြစ်လုပ်ခဲ့ပါတယ်။ဒါ့အပြင်ရိုညာအရေးဆောင်ရွက်နေတဲ့ Washington အခြေစိုက် United to End Genocide အဖွဲ့မှလည်းကူညီပါဝင်လက်ရှိသလို45 Rights အဖွဲ့ရဲ့အကြံပေးလည်းဖြစ်ပါတယ်။
ဇန်နဝါရီလ24ရက်နေ့ကနေမတ်လ20ရက်နေ့အထိကျင်းပမယ့်လူခွင့်ရေးကောင်စီညီလာခံကနေတอมအန်ဒရူးစ်ကိုမဲပေးရွေးချယ်အတည်ပြုမှာဖြစ်ပါတယ်။တက်တန်း6နှစ်ကုံဆုံးပြီဖြစ်တဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီနီယာမှာဝင်ရောက်လာသူဖြစ်မဲ့တอมအန်ဒရူးစ်နဲ့ပတ်သက်လို့မတ်ဖာမနာကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ
်
။အထူးကိုယ်စားလှယ်အဖြစ်ဖြစ်လာပြီဆိုရင်တောင်ဝန်ထမ်းဆောင်ချိန်အစပိုင်းမှာပျော့ပြောင်းတဲ့ပုံစံမျိုးတွေ့ရလေရှိပါတယ်။ဘာကြောင့်လဲဆိုတော့အစိုးရနဲ့အပြန်အလှန်ဆွေးနွေးဖို့နိုင်ငံတည်းလေလာစုံစမ်းဖို့ပြည်ဝင်ခွင့်ဗီဇာရဖို့အတွက်ကြိုးစားတာဖြစ်ပါတယ်။သူတို့ပြည်ရင်းသွားလာခွင့်ရပြီးအခြေအနေတွေကိုကိုယ်တိုင်မြင်တွေ့ရပြီးတဲ့နောက်လူခွင့်ရေးတိုးတက်လာအောင်အစိုးရဘက်ကဆောင်ရွက်လိုစိတ်မရှိဘူးဆိုတာကိုမြင်လာတဲ့အချိန်မှာဒီအထုကိုယ်စားလှယ်တွေဟာဖိအားပေးတဲ့ပုံစံမျိုးဖြစ်လာပါတယ်။ဒါပေမဲ့ရန်ဟီလီကဒီလိုပုံစံမျိုးကိုစတင်ပြောင်းလဲခဲ့သူဖြစ်ပါတယ်။သူစပြီးတာဝန်ထမ်းဆောင်ချိန်မှာတင်သွင်းတဲ့အစီအခံစာဆိုရင်ပြက်ပြက်သားသားတဲတဲမမနဲ့လူရင်းကိုထောက်ပြခဲ့တာဖြစ်ပါတယ်။အခုလဲတอมအန်ဒရူးစ်အနေနဲ့ရန်ဟီလီပုံစံအတိုင်းအချိန်မဆွဲဘဲမြန်မာနိုင်ငံနဲ့ပတ်သက်တဲ့လူခွင့်ရေးအခြေအနေတွေကိုပြက်ပြက်သားသားအစီအခံလိုက်မယ်လို့ကျွန်တော်ယုံကြည်ပါတယ်
။အထူးကိုယ်စားလှယ်အစ်စ်ခန့်အပ်ဖို့အမည်စရင်းပေါင်း15ခုတည်းကတอมအန်ဒရူးစ်နဲ့အတူနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကိုအရေးစစ်အစိုးရကနေအိမ်မှာနှစ်ပေါင်းများစွာအကြေကျုပ်ထိန်းသိမ်းထားတဲ့အချိန်မှာသူ့ရဲ့နိုင်ငံတကာရှေ့နေအဖြစ်လုပ်ခဲ့တဲ့အမေရိကန်ရှေ့နေဂျယ်ရက်ဂျန်ဆန်နဲ့အတူ၃ယောက်ကိုစကားတင်အဖြစ်ရွေးချယ်ခဲ့ကြောင်းမတ်ဖာမနာကပြောပါတယ်။အဲ့ဒီအထက်ကမှတอมအန်ဒရူးစ်ကိုကုလသမဂ္ဂကရွေးချယ်ခဲ့တာဖြစ်တယ်လို့ဆိုပါတယ်။တကယ်လို့တอมအန်ဒရူးစ်ကိုလူခွင့်ရေးကောင်စီညီလာခံကအတည်ပြုလိုက်မယ်ဆိုရင်ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအထူးကိုယ်စားလှယ်တွေထဲမှာပထမဆုံးအမေရိကန်လူမျိုးဖြစ်လာမှာပါ။မနေ့ပြန်ဖေဖော်ဝါရီလ28ရက်နေ့မှာတော့လူခွင့်ရေးကော်မရှင်နာမင်းကြီးမစ်ရှယ်ဘက်လက်ရဲ့မြန်မာနိုင်ငံအစီရင်ခံစာကိုညီလာခံမှာတင်သွင်းဖို့ရှိပြီးရဟီလီရဲ့မြန်မာနိုင်ငံဆိုင်ရာနောက်ဆုံးအစီရင်ခံစာကိုတော့မတ်လ9ရက်နေ့မှာတင်သွင်းမှာဖြစ်ပါရဲ့ရှင်။